ရခိုင်ပြည်နယ်မောင်တော်မြို့နယ်ဝက်ချင်းကျေးရွာတရာအနီးမှာနေသားဆောင်ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကိုအာအက်စီလက်နက်ကင်အဖွဲ့ကချောင်းမြောင်းတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ19ရက်နေ့မွန်းလွဲ့တနာရီကျော်မှာကင်းစခန်းနေစစ်ဆေးပြီးပြန်လာတဲ့လုံခြုံရေးအ ဖြစ်ပါတယ်။အမှတ်နှစ်နေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်ကဒဏ်ရာရတဲ့ရဲတပ်ဖွဲ့ဝင်6ဦးကိုတော့ဘူးသီးတော်ကတမတော်စီယုံမှာကုသပေးနေတဲ့အကြောင်းလဲအစိုးရသတင်းကဖော်ပြပါတယ်။လူမှုကွန်ရက်မှာပြန့်နှံ့နေတဲ့လက်နက်ကိုင်အမျိုးသားတစုကမြန်မာရဲတပ်ဖွဲ့ကားတစ်စင်းကိုချုံအကွယ်ကနေပစ်ခတ်နေတဲ့ဗီဒီယိုကိုမြန်မာစာတမ်းထုတ်ပြီးမြန်မာအစိုးရမီဒီယာကဖော်ပြတာဖြစ်ပါတယ်။နောက်ဒီကနေ့တင်းင်းကနေနေထုတ်သတင်းစာမှာလည်းတိုက်ခတ်ခံရတဲ့ဆိုတဲ့သတင်းကိုမြေပုံနဲ့တကွဖော်ပြထားပါတယ်။ဒဏ်ရာရသူတွေရဲ့အခြေအနေကိုတော့မသိရပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးဒေတာရင်းသတင်းရှင်းပြတွေကို VOA ကစူးစမ်းဆက်သွယ်ခဲ့ပြီးမြဲလဲအဆက်အသွယ်မရသေးပါဘူးရှင်။